ွန်ခဲ့တဲ့10နှစ်ကျော်ကဘိန်းဧကဝဲလောက်စိုက်ပျိုးခဲ့တဲ့မိသားစုတွေဟာအခုအခါမှာတဧကအထိတိုးချဲ့စိုက်ပျိုးလာတယ်လို့မကြာမီကထုတ်တဲ့ကုလသမဂ္ဂမွေးရစင်းနဲ့မှုကင်းရုံးရဲ့2015အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဘဝရည်ရည်ခက်ခဲလွန်းလာကြောင်းဝင်ငွေရအောင်ဘိန်းကိုတိုးချဲ့စိုက်ပျိုးကြတာလို့ဆိုပါတယ်။ဘိန်းစိုက်ပျိုးတဲ့မြေဧက3000ခွဲလောက်ရှိပါတယ်။တရုတ်မြန်မာနယ်စပ်မှာဘိန်းကွင်းတွေပျောက်သွားပြီးအတွင်းပိုင်းပြည်သူစစ်ချုပ်ကိုင်တဲ့ဒေသမှာဘိန်းကွင်းတွေတိုးပွားလာပါတယ်။မြို့ရစင်းနဲ့လက်နက်ကိုင်အဖွဲ့ဆက်ဆက်နေတာကိုပြသလာဖြစ်ပါတယ်။ရာဘတော့မဟုတ်မြင်းစည်းလိုလူတိများတဲ့စိတ်ကြွစည်းထုတ်လုပ်မှုလည်းတိုးပွားလာပါတယ်။အစိုးရတပ်ဩစာကံပြည်သူစစ်ကြီးစိုးတဲ့နယ်မြေမှာဝန်ထမ်းကိုလက်ထိုးပြီးမြို့ရစင်းထုတ်လုပ်နေတာဖြစ်ပါတယ်။မဆလာကိမကာကွေတပ်ဖွဲ့ကိုစစ်တပ်ကဘိန်းလုတ်ခွင့်ပေးထားသလိုအခုခေတ်မှာပြည်သူစစ်ကလုတ်ခွင့်ရနေပါတယ်။အနာဒီဆောက်ရမှာအရေးပါအရာရောက်တဲ့ဘိန်းမောင်ကူဟာအချမ်းသာဆုံးပုဂ္ဂိုလ်တွေဖြစ်လာပါတယ်။ပြည်သူစစ်ခေါင်းဆောင်အချို့ဆိုရင်ဒီခိုင်ဖြိုးပါတီဝင်လွှတ်တော်ကိုယ်စားလှယ်ဖြစ်လာတဲ့အသည့်မြောက်စားခံနေရပါတယ်
။ဝါတပ်ဖွဲ့နဲ့မိုင်းလန်တပ်ဖွဲ့ထိန်းချုပ်တဲ့နေမြေကလွဲပြီးရှမ်းပြည်နယ်မှာဘိန်းမဆိုင်တဲ့နေရာမရှိသလောက်ပဲလို့ရှမ်းတန်တော်စစ်တရင်ဌာနရဲ့2015မူရစီအစီအစဉ်ခန်းစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဇာတိဥရုမကောင်းလို့အထွက်နည်းမှုအယောင်ဝဲကြဆင်းမှုစတာတွေကြောင့်ဘိန်းဆိုင်ပြူရီကနေယာဘစီးပြားထုတ်လို့ရေးဘက်ကိုလှည့်လာကြတာလည်းရှိပါတယ်။ယာဘထုတ်လို့တဲ့ပုဂ္ဂိုလ်ဟာဩဇာတိကမရှိတဲ့ဒေသခံဖြစ်ပါတယ်။ဘိန်းဘီရင်လို့နာမည်ကြီးခဲ့သူတွေမရှိတော့ပေမဲ့ရှမ်းပြည်နယ်မှာမူရစီအများအပြားထုတ်လို့နေစေဖြစ်ပါတယ်။စစ်တပ်နဲ့အဆင်ပြေသူဟာလွတ်တော်ကိုယ်စားလှယ်ဖြစ်လာပြီးအစမပြေသူဟာဘိမ့်မရင်လို့ကင်ဘိုတက်ခံရတဲ့သဘောဖြစ်ပါတယ်စစ်အာဏာကျင့်ပြန့်ရေးနဲ့မူရစီဟာအမြဲတမ်းဆက်ဆက်နေပါတယ
်လုံခဲ့တဲ့15နှစ်အတွင်းဘိမ့်ပပျောက်ရေးစီမံကိန်းအကောင့်ထဲပေါ်ခဲ့ပြီးမဲ့မအောင်မြင်တဲ့အတွက်2019အထိစီမံကိန်းတိုးချဲ့ထားပါတယ်ဘိမ့်အစားထိုးတည်နံစီမံကိန်းတွေဟာမြို့နယ်အနှံ့မရောက်သေးပါဘူးလက်စာနဲ့မစားလောက်တဲ့ဝန်ထမ်းတွေမူရစီနဲ့ဆက်ပြီးစီးပွားရှာကြတာအများကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုရတဲ့စစ်စေးဂိတ်နှစ်ခုနဲ့လက်အောက်ခံပြည်သူစစ်ဂိတ်ကိုကျော်ဖြတ်လာတဲ့ကြောက်တဲ့ကားကိုရှမ်းပြည်မြောက်ပိုင်းမန်တုံမြို့နယ်မှာစစ်စေးတဲ့အခါရာဘမြင်းစေးပြားနှစ်တန်းကျော်နဲ့ဘင်းပြူ16ကီလိုဖမ်းမိတယ်လို့တာအင်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ကမလကကြေညာပါတယ်ရာဘစေးပြားထုတ်လို့ရမှာအသုံးပြုရဲ့ဈေးမုံကီလို600ကျော်ကြောက်မဲမြို့နယ်မှာဇူလိုင်လ13ရက်နေ့ကဖမ်းမိပါတယ်
ဘိန်းပြူထုတ်လို့ရတာဈေးအကုန်ကျများပြီးအချိန်ကြာတာကြောင့်အလွယ်တကူထုတ်လုပ်နိုင်တဲ့ရာဘစီးပြားထုတ်သူတွေများလာတာလို့ရှမ်းမူရစီအစီအစဉ်ခန်းစာမှာဖော်ပြပါတယ်။ရာဘစီးပြားကိုတော်ရုံမျိုးပါစားသုံးကြတာမို့လက်လီလက်ကားရောင်းဝယ်နိုင်ကြပါတယ်။ဥပမာလာရှုမှာဆိုရင်ရာဘအတွက်လန်တလန်သတ်မှတ်ထားတယ်လို့ဆိုပါတယ်။အလွယ်တကူစားသုံးနိုင်တဲ့ရာဘစီးပြားကိုထုတ်လုပ်သူများပြားလာပါတယ်။ဘိန်းခင်းကိုဖျက်ဆီးနိုင်ပေမဲ့နေရာရွှေ့နေတဲ့ယာဘသမားကိုဖမ်းမိဖို့အခက်ခဲပါတယ်။ရှမ်းပြည်နယ်ပြင်ကချင်၊ကယားနဲ့ချင်းပြည်နယ်မှာလည်းမူရစီထုတ်လုပ်မှုများလာပါတယ်။ကချင်ပြည်နယ်မှာမူရစီစားသုံးမှုတိုးပွားလာတာကြောင့်ခရီးရန်ဂိုင်းပေါင်းစုံပူးပေါင်းပြီးမူရစီဝါတိုက်ဖျက်ရေးလုပ်နေရပါတယ်
။မြမအစိုးရကတော့ဓာတ်ပုံအများအပြားပါဝင်တဲ့မူရစီဝါထိန်းချုပ်ရေးနှစ်ပတ်လည်အစည်းအဝေးခန်းစာကို2013ကထုတ်ပါတယ်။ဒုစရအတိုင်းအစိုးရလုပ်ပုံကိုအမွန့်တင်ထားပါတယ်။ဒါပေမဲ့အစိုးရတပ်နဲ့အခြားလက်နက်ကိုင်တွေပါဝင်တဲ့အာဏာတည်ဆောက်ရေးလုပ်ငန်းဖြစ်နေလို့ဝိရစေတိုက်ဖျက်ရေးမအောင်မြင်တာလို့သုံးသပ်ကြပါတယ်။ကွေလွန်သူလော်စစ်ဟာနဲ့ခွန်စာဟာဘိန်းဘီရင်အဖြစ်နာမည်ရပါတယ်။1988မှာစစ်အစိုးရတက်လာပြီးအပြစ်ကတ်ရစဲတဲ့အခါဘိန်းဘီရင်ဟာတန်ကအရေးယူခံရတဲ့စစ်အစိုးရရဲ့မဟာမိတ်ကြီးဖြစ်လာပါတယ်။ဒေသခံနိုင်ငံရေးခေါင်းဆောင်စစ်ဘူပြည်သူစစ်တိုင်းနာလင်းနဲ့ကိုင်းတရုတ်လုပ်ငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမူရစီဈေးကွက်မှာအ धिक ပါဝင်သူတွေဖြစ်လာပါတယ်။ဆင်းရဲသားစိုက်ပျိုးတဲ့ဘိန်းကိုဒီပုဂ္ဂိုလ်တွေကခြေလှယ်ကြပါတယ်။အာနာတိဆောက်တာကိုပံပိုးကူညီတဲ့မူရစီမောင်ကူဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ်။အနာယပါတီရန်ပုန်ကွင်းရှာရမှာလည်းဘိန်းမောင်ကူဟာတရတ်တအားဖြစ်ပါတယ်။ဆေးအုပ်စုနဲ့အစဉ်ပြေတဲ့မူရစီလုပ်ငန်းရှင်တွေဟာမြန်မာနိုင်ငံရေးနဲ့စီးပွားရေးမှာအခိုင်အမာနေရာယူထားကြပြီဖြစ်လို့တဖြည်းဖြည်းနဲ့အနောက်တိုင်းကပါအသိအမှတ်ပြုရတဲ့အဖြစ်ကိုရောက်ရှိလာနိုင်ပါတယ်ခင်ဗျာ။